SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှင်များရှင်အရင်တလတုန်းကအမေရိကန်နိုင်ငံ Texas ပြည်နယ်က노ထွက်ချံကအလုပ်သမားတူဟာ H5N1 ဆိုတဲ့ကြက်ငှက်တုတ်ကွေးရောဂါကူးစက်ခံရပြီးအဲ့ဒီရောဂါဟာ노တိုက်တော်ကနေလူကိုပါကူးစက်မှုဖြစ်ပွားနိုင်ကြောင်းပရမအဆုံးသိခဲ့ကြရတာဖြစ်ပါတယ်။အဲဒီလိုအခြေအနေကြောင့်ကြက်ငှက်တုတ်ကွေးယောဂါကလူတွေအတွက်ဘလောက်အန္တရာယ်ရှိနိုင်တယ်လဲဆိုတာကိုကမ္ဘာတစ်လွှားကသိပ္ပံပညာရှင်တွေကနေစမ်းသပ်မှုတွေလုပ်နေကြပါတယ်။ဩစတြေးလျနိုင်ငံမှာကြက်ငှက်တုတ်ကွေးယောဂါဖြစ်ပွားမှုမရှိပေမဲ့ယောဂါကူးစက်ခံရနိုင်ခြေရှိတဲ့အတွက်မဖြစ်မနေပြင်ဆင်ထားရမယ်လို့ပညာရှင်တွေကသတိပေးထားပါတယ်။H5N1 ကြက်ငှက်တုတ်ကွေးယောဂါဟာ1996ခုနှစ်မှာစတင်ဖြစ်ပွားတာဖြစ်ပေမဲ့2020ပြည့်နှစ်လောက်မှာအကြီးအကျယ်ကူးစက်ပြန့်နှံ့မှုဖြစ်ပွားခဲ့တာပါ။အဲ့ဒီအချိန်ကစပြီးကြက်ငှက်တုတ်ကွေးယောဂါကိုဩစတြေးလျတိုက်ကလွှဲရင်တခြားကမ္ဘာတိုက်ကြီးအားလုံးမှာကူးစက်မှုတွေဖြစ်ခဲ့ပါတယ်။အင်မတန်လူသူအနေနဲ့Antarcticaတိုက်မှာတော့ကူးစက်မှုတွေဖြစ်ခဲ့တာပါ။ကြက်ငှက်တုတ်ကွေးယောဂါကြောင့်ဝေးမြူရေးကြက်ငှက်တွေအပြင်ကြက်ငှက်အရိုင်းကောင်တန်းနဲ့ချီလဲတည်ဆုံခဲ့ရပါတယ်။ဒါပေမဲ့ကြက်ငှက်တွေကိုကူးစက်ယုံတာမကအဲ့ဒီကြက်ငှက်ယောဂါရဲ့ပုံစံဟာပြောင်းလဲလာပြီးနောက်ပိုင်းမှာပင်လယ်ဖြန်တွေ၊မွေပါကတိုးဖြူကောင်တွေ mink လို့ခေါ်တဲ့အမွေးရှိတဲ့မွေပါကောင်တွေအပြင်ကြောင်တွေကိုပါကူးစက်မှုဖြစ်ပွားခဲ့ပါတယ်။ဒီနှစ်မှာတော့နွားတွေကပါကူးစက်ခံလာရတာဖြစ်ပါတယ်။နွားတွေကအဲ့ဒီတုတ်ကွေးအမျိုးအစားမကူးစက်နိုင်ဘူးလို့ထင်မြင်ခဲ့ကြတာကနေနွားတွေကူးစက်ခံရတဲ့အတွေ့ပညာရှင်တွေအံ့အားသင့်နေကြပါတယ်။သရိစံဆရာဝန် Robin Elbers ဟာ Australia တက္ကသိုလ်က Development Policy Center ရဲ့ပတ်မောက်ခတူဖြစ်ပြီးသူမဟာ Lancet Commission on the Prevention of Viral Spillover ဆိုတဲ့စောင့်မားမှာရေးသားမှုပါဝင်သူဖြစ်ပါတယ်။ဒီလိုမျိုးစင့်ကဲဖြစ်စဉ်တွေကြောင့်မွေးမြူရေးခြံကနွားတွေကိုပါကူးစက်မှုနာမကျန်းမှုတွေဖြစ်စေပါတယ်။အဲ့ဒါဟာယောဂါပေါက်ပွားရှင်သန်နိုင်မှုအခြေအနေပိုများလာနေတယ်လို့ပြတ်တနေတဲ့သဘောဖြစ်ပါတယ်။တုတ်ကွေယောဂါဟာကူးစက်မှုမြန်ဆန်တဲ့မျိုးကွဲပေါ်ပေါက်မှုမြန်ဆန်တယ်လို့တူပါမှုလည်းမြန်ဆန်တဲ့အတွက်စိုးရင်စရာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အမေရိကန်နိုင်ငံတက္ကသိုလ်ပြည်နယ်ကနွားမူရေးမြူရေးခြံတစ်ခုမှာနွားတွေ H5N1 ကြက်ငှက်တုတ်ကွေးယောဂါကူးစက်ခံခဲ့ရပါတယ်။ဧပြီလထဲမှာတော့တက္ကသိုလ်ပြည်နယ်ကနှုတ်ထွက်ကုန်ထုတ်လုပ်တဲ့အလုပ်သမားတဦးကြက်ငှက်တုတ်ကွေးယောဂါခံစားခဲ့ရပြီးနှုတ်တိုက်တဲ့ဘဝကနေလူကိုပါကူးစက်နိုင်တဲ့အကြောင်းကိုပရမအဆုံးအကျဉ်းသိခဲ့ကြရတာဖြစ်ပါတယ်။အဲဒီအချိန်ကစပြီးအမေရိကန်ပြည်နယ်ကပြည်နယ်6ခုရဲ့နွားမွေးမြူရေးခြံ36ခုမှာကြက်ငှက်တုတ်ကွေးယောဂါကူးစက်မှုတွေဖြစ်နေရပါတယ်။ပမောက်ခ Elders ကနွားတွေကိုကူးစက်ပြီးဆိုတာနဲ့လူတွေပါကူးစက်ခံရဖို့နီးလာတဲ့အတွေ့စိုးရင်စရာဖြစ်တယ်လို့ပြောပါတယ်။ Virus spore တွေများလာလေလေအဲ့ဒီ virus ပိုးဟာလူတွေကိုကူးစက်နိုင်ဖို့အခွင့်အလမ်းပိုများလာစေပါတယ်။အဆိုးဆုံးဖြစ်နိုင်ခြေကတော့လူလူချင်းကူးစက်နိုင်တဲ့ယောဂါဖြစ်လာနိုင်တယ်လို့ပြောသွားခဲ့ပါတယ်။အခုလောလောဆယ်အနေအထားမှာတော့ကြက်ငှက်တုတ်ကွေးယောဂါကအများပြည်သူကိုကူးစက်နိုင်ခြေနဲ့တယ်လို့ကုလသမဂ္ဂရဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။2021ခုနှစ်ကစပြီးကြက်ငှက်တုတ်ကွေးယောဂါကူးစက်ခံရတဲ့လူပေါင်းက28ဦးသာရှိခဲ့ပြီးလူလူချင်းကူးစက်ခံရမှုမရှိခဲ့ပါဘူး။ကြက်ငှက်တုတ်ကွေးယောဂါဟာ노တိုက်တဲ့ဘဝကနေလူကိုကူးစက်မှုရှာရှာပါပါဖြစ်ပေါ်ပြီးလူလူချင်းကူးစက်မှုမဖြစ်ပေမဲ့လည်းအာဏာပိုင်တွေကတတိထားပြီးတော့စောင့်ကြည့်မှုလုပ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်ကြက်ငှက်မွေးမြူရေးလုပ်ငန်းဟာလူတွေအတွက်အရေးကြီးတဲ့လုပ်ငန်းဖြစ်ပါတယ်။လူအများအပြားကအဲ့ဒီလုပ်ငန်းအပေါ်မူတည်နေရတဲ့အတွက်ကြက်ငှက်ယောဂါပြန့်ပွားမှုသာဖြစ်ရင်မတွေးဝန်စရာပဲလို့ဘင်္ဂလားဒေ့ရှ်နိုင်ငံ Chattogram Veterinarian and Animal Science တက္ကသိုလ်ကကူးစက်ပြန့်ပွားမှုယောဂါဆိုင်ရာပါမောက်ခအဆမ်အဟုတ်ကပြောပါရီ ဒီလိုအခြေအနေကြောင့်သူနဲ့ကျွမ်းကျင်ပညာရှင်အသင်းတသင်းဟာမွေးမြူရေးခြံရဲ့ဇီဝလုံခြုံဘေးကင်းရေးအကြောင်းကို Chotogram Data တဝိုက်ကမွေးမြူရေးသမားတွေကိုပညာပေးမှုလုပ်နေတယ်လို့ပြောပါတယ်ဇီဝလုံခြုံရေးအနေအထားကိုဘလိုပဲပုံလုံးဆောင်ထားတဲ့ဆိုတဲ့အကြောင်းကိုမွေးမြူရေးသမားတွေနဲ့အလုပ်အတူတူလုပ်နေတာဖြစ်ပြီးအထူးသဖြင့်အသေးစားနဲ့အလတ်စားမွေးမြူရေးလုပ်ငန်းလုပ်ကိုင်နေသူတွေကိုပညာပေးနေတာလို့ရှင်းပြထားပါတယ်။ကျန်းငယ်တုတ်ကွေယောဂဟာဩစတြေးလျနိုင်ငံမှာတခါမှကူးစက်မှုမဖြစ်သေးပါဘူး။အကြောင်းရင်းကတော့ဩစတြေးလျနိုင်ငံဟာဇီဝလုံခြုံရေးဥပဒေတင်းကြတဲ့နိုင်ငံဖြစ်တဲ့အပြင်ငှက်ရိုင်းတွေရဲ့တနေရာကနေတနေရာပြောင်းရွှေ့မှုလမ်းကြောင်းအနေအထားကြောင့်ကူးစက်မှုမဖြစ်သေးတာဖြစ်ပေမဲ့ဒါဟာအနေအထားတစ်ခုသာဖြစ်နိုင်ပြီးကူးစက်နိုင်ခြေရှိတယ်လို့သုံးသပ်ကြပါရစေ။ New South Wales ပြည်နယ်ဆိုင်ရာ Australian Medical Association ရဲ့ဥက္ကဋ္ဌဒေါက်တာ Michael Bonin ကအခုလိုပြောပါရစေ။လာမယ့်လတွေအတွင်းကျွန်တော်တို့ဦးစားပေးရမယ့်အရာကစောင့်ကြမှုတွေလုပ်သွားဖို့ဖြစ်ပါရစေ။အဲ့ဒီယောဂရောက်လာပြီဆိုတာနဲ့ချက်ချင်းသိနိုင်အောင်လုပ်ရမှာဖြစ်ပြီးဒီနိုင်ငံထဲကိုမဝင်လာအောင်တတ်နိုင်သလောက်တောင်းခံနိုင်သလောက်ဦးစားပေးလုပ်ရမှာဖြစ်ပြီးမွေးမြူရေးသမားတွေလူမှုအတိုင်းပိုင်းတစ်ခုလုံးတင့်တင့်စွာပြင်ဆင်မှုလုပ်ထားပြီးဘာတွေစောင့်ကြည့်ရမလဲဆိုတာကိုသိနာလေဖို့ဦးစားပေးလှူဆောင်ရမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။စိုက်ပျိုးမွေးမြူရေးဝန်ကြီးဌာနကနေ SBS ကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာတော့အစိုးရအနေနဲ့ပြည်ပမှာဖြစ်နေတဲ့ကူးစက်မှုတွေကိုအနည်းကစောင့်ကြည့်မှုတွေလုပ်နေတဲ့အကြောင်းဩစတြေးလျအနေနဲ့တတဝါတွေမှာယောဂကူးဆက်ပြန့်နှံ့မှုဖြစ်ရင်တခြားနိုင်ငံကိုပါငွေကုန်ကြေးကျခံပြီးကူညီဖို့သဘောတူထားပြီးအဲ့ဒီအထဲမှာကြက်ငှက်တုတ်ကွေးယောဂအတွက်လည်းပါဝင်တယ်လို့အစိုးရကဖော်ပြထားပါတယ်။ပမောက်ကအယ်ဒါစ်ကကမ္ဘာအတိုင်းဝိုင်းအနေနဲ့အစားအသောက်တွေကိုဘယ်လိုထုတ်လုပ်နေသလဲဆိုတာကိုပြန်လည်ဆန်းစစ်မှုလုပ်တင်ပြီးတတဝါတွေကနေတစ်ဆင့်လူတွေကိုကူးစက်နိုင်မှုဖြစ်နိုင်တဲ့အန္တရာယ်ရှိနေသေးတယ်ဆိုတာကိုမေ့မထားသင့်ဘူးလို့လည်းပြောသွားခဲ့ပါတယ်ဒီလိုသတ္တဝါတွေကိုအစုလိုက်မွေးမြူတဲ့စနစ်မျိုးရိုးချင်းစင်တူတဲ့သတ္တဝါတွေကိုပြုတ်သိပ်စွာမွေးမြူမှုတွေဟာယောဂကူးစက်ပြန့်နှံ့မှုကိုမြန်ဆန်စေနိုင်ပါတယ်ကြက်ငှက်တုတ်ကွေးယောဂမဟုတ်ရင်တော့တခြားယောဂပြန့်နှံ့မှုဖြစ်နိုင်တယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့အဘီအိုဘရိုင်းယန်ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်